ရှမ်းပြည်နယ်ရှိပိုင်းမိုင်းဆမ်းမြို့နယ်မှာရင်သိမ်းမှောက်မှုကြောင့်လမ်းလုံသားစေဦးတေဆုံးပြီးကိုဦးတန်ရရရှိခဲ့တဲ့အကြောင်းတင်ပြခြင်းပါတယ်ကျွန်တော်နိုင်ကုန်းအိမ်ပါမိုင်းဆတာချိလိုက်လန်းလွယ်ဆန်းဆုံးတောင်စင်းပါခါကြည်ရွာနီမှာမနေ့ကကားတစ်စီးသိမ်းမှောက်မှုကြောင့်ကားပေါ်ပါလာတဲ့လမ်းမြေလုံသားစက်ကူဦးနဲ့စေဦးတေဆုံးပြီးကျန်သူတွေအလုံးတန်ရရရှိသွားတယ်လို့မိုင်းဆမ်း နန်းလိုက်လို့ရင်လည်းတရုတ်ကားပေါ်ကဤနေရာတော့လက်တကြောင်းနဲ့ကြာပါလား19ရောက်မှ10ရောက်ပြီးပါတယ်ချက်ချင်း9ရောက်ပြီးတယ်တရုတ်ကအသေးရောက်မှပြီးတယ်လူတိုင်းဒီတိုင်းရဂျန်ရာရောက်တဲ့လူကတရုတ်မှာ
တေဆုံးသူအများစုဟာမိုင်းဆမ်းမြို့နယ်နောင်ဖာကျေးရွာနဲ့ကန္နာကျေးရွာကအများစုဖြစ်ပြီးတာစီမြို့နယ်နဲ့မြေကြီးနားမြို့နယ်သူစီပါရှိပါတယ်သူတို့တွေဟာမိုင်းဆတ်တာချလိုက်လမ်းပိုင်းပြင်ဆင်ဖို့တွားလာချိန်မှာကားသိမ်းမှောက်သွားတာဖြစ်ပါတယ်ဖြစ်စဉ်အသေးစိတ်ကတော့မေလ26ရက်နေ့မနေ့ပိုင်းအဲ့ဒီမြေတဲကားဟာမိုင်းဆိုင်တာချလိုက်လန်းလွယ်ဆောင်ဆုံးတောင်စင်းဘာခါကြီးရွာနီးအရောက်မှာကားဆက်ချွေရင်းပြီးလမ်းဘေးရဘက်ပေနေရနဲ့ရှိ6တဲကိုထိုးကြသွားတာဖြစ်ပါတယ်။ရင်ပေါ်ပါလမ်းလုံးသား19ဦးနဲ့ယောက်ျား3ဦးနဲ့အမျိုးသမီး6ဦးတို့ပွဲချင်းပြီးတိတ်ဆုံးသွားပြီးဂျန်အမျိုးသမီးသူကတော့စိတ်ယုံပုတ်စင်မှာထပ်မံတိတ်ဆုံးသွားခဲ့ရတာပါ။ကျန်ရှိတဲ့ထိခိုက်တန်ရာရရှိသူ10ဦးကိုတော့မိုင်းဆက်ပြည်သူစေယုံနဲ့တမတော်စစ်စေယုံကိုပို့ထားရပါတယ်။စေယုံတင်ထားရတဲ့ထိခိုက်တန်ရာရရှိသူ10ဦးရဲ့ဒီကနေ့အချိန်လေးကိုတော့ဥထုံးအောင်ကခုလူဆက်ပြောပါတယ်
။ဟိုအဲ့6ယောက်မှာ4ယောက်ကတော့မိုင်းဆက်မှာတရင်တရာစစ်တပ်စေယုံရှိတယ်လေနော်။စစ်တပ်ကို4ယောက်ပို့လိုက်။နောက်2ယောက်ကကျိုင်းတော်ပို့မယ်။ဟိုခါယူကျိုးပါသူကျိုင်းတော်ကမှနိုင်မှာမဟုတ်လို့ကျိုင်းတော်ပို့မယ်လို့ပြောတာပေါ့နော်။2ယောက်ကတော့ဆင်းသွားတယ်လို့ပြောတယ်။
တန်ရာပြင်းထန်လူနာတွေရဲ့အခြေအနေကိုသိရှိဖို့မိုင်းဆမ်းမြို့နယ်ပြည်သူ့စေယုံကဒေါက်တာတန်ဝင်းကိုဆက်သွယ်မေးမြန်းခဲ့ရမှာမဟာလကြောင်ပြောဆိုခဲ့ပါတယ်တန်ရာနိုင်ငံရရှိသူရင်မောင်းစေရာဦးကတော့မိုင်းတွန်းနယ်မြေရဲစခန်းမှာအမှုဖွင့်ရေးယူထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်